ကင်ယာနိုင်ငံနိုင်ရိုဘီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးတွေရှိရာနေရာကိုစီးနင်းတိုက်ခိုက်မှုအဆုံးသတ်သွားပြီလို့တမရအူဟူရူကင်ညာတာကကြေညာခဲ့ပါတယ်။ဒူးစစ်ဒီ2ဟိုတယ်ဝင်းထဲကတိုက်ခိုက်မှုမှာအရသာ14ယောက်သေဆုံးပြီးတော့900လောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကယ်တင်နိုင်ခဲ့တယ်လို့ဒီကနေ့အစောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကွန်းထဲမှာတမရကပြောခဲ့ပါတယ်။တိုက်ခိုက်မှုမှာပါဝင်သူတွေကိုအကြမ်းဖက်သမားတွေအဖြစ်သမရကရည်ညွှန်းတုံ့နှုံးပြီးတော့အားလုံးကိုတုတ်တင်ရှင်းလင်းလိုက်နိုင်ကြောင်းပြောကြားခဲ့ပါတယ်။သေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတဦးပါဝင်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကအင်္ဂါနေ့နောက်ပိုင်းတော့အတည်ပြုခဲ့ပေမဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်မပြောပါဘူး။တိုက်ခိုက်မှုအတွင်းဗြိတိန်နိုင်ငံသားတဦးသေဆုံးခဲ့ကြောင်းလည်းသတင်းတွေထွက်နေပါတယ်။အင်္ဂါနေ့မွန်လွယ်ပိုင်းတော့ဗန်တစ်ခုရှိပောက်ကွဲမှုနဲ့ဟိုတယ်ဧကမရဲကအသေးခံဘုံးဖောက်ခွဲမှုတွေနဲ့စတင်ခဲ့တဲ့တိုက်ခိုက်မှုကိုတော့အယ်ရှာဘပ်စစ်သွေးကြွအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။လုံခြုံရေးကင်မရာကမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေထဲမှာတနက်သမား၄ယောက်ဟာကားရနားရနေရာကနေဖြတ်လျှောက်လာပြီးတော့သူတို့ထဲကအနည်းဆုံးတစ်ယောက်ကစတင်ပြစ်ခတ်တာကိုလည်းတွေ့ရပါတယ်။အဲဒီနောက်မှာတော့ရုံးတဲ့ဟိုတယ်ဝန်ထမ်းတွေဧည့်သည်တွေဟာထိတ်လန့်တကြားအဆောက်အဦတွေကနေထွက်ပြေးခဲ့ကြ၊ဗရင်းပေါက်တွေကနေတွေ့ဆင်းခဲ့ကြသလိုပြစ်ခတ်မှုတွေကြားမှာရဲကားတွေနဲ့ရနိုင်သမျှအကာအကွယ်တွေနောက်မှာပုံအောင်နေသူတွေကိုလည်းတွေ့ရှိခဲ့ပါတယ်။စားတောက်ဆန်တစ်ခုထဲမှာဆိုရင်လည်းစပွဲတွေမှာစားလက်စတန်းလန့်တဲ့တေဆုံးဒဏ်ရာရသူတွေကိုဝင်ရောက်ရှင်းလင်းတဲ့ရဲတွေကတွေ့ခဲ့ကြပါတယ်။မျက်မြင်တွေ့သူတချို့ကလည်းခန္ဓာကိုယ်အစိတ်အပိုင်းတွေစမ်းမြင်ပေါ်မှာမြင်တွေ့ရတယ်လို့ပြောကြပါတယ်ရှင်။